ကိုလံဘီယာနိုင်ငံမှာပထမဦးဆုံးလက်ဝဲသဗ္ဗရအဖြစ်အထက်လွှတ်တော်မှဂူစတာဖိုပီထရိုကဒီကနေ့ကျန်းသစ်စာကျိတ်ဆိုမှာဖြစ်ပါတယ်။ဂူစတာဖိုပီထရိုကအရင်က M19 ပျောက်ကြားအဖွဲ့ရဲ့အဖွဲ့ဝင်တစ်ယောက်ဖြစ်ပြီး Conservative Party ကသမ္မတလောင်းတွေကိုဂျွန်လရွေးကောက်ပွဲမှာအနိုင်ရရှိခဲ့တာပါ။2016ခုနှစ်ကငြိမ်းချမ်းရေးစာချုပ်ချုပ်ဆိုပြီးတဲ့နောက်လက်နက်ကင်တော်လှန်ရေးကိုဆင်နွှဲခဲ့ကြတဲ့ဂူစတာဖိုပီထရိုနဲ့တခြားနိုင်ငံရေးသမားတွေဟာအခြေလက်ကိုဆင်ပြီးနိုင်ငံရေးလှုပ်ခဲကြပြီးစီးရဲမှုပပျောက်ရေးနဲ့အကျင့်ပြတ်ခြားစားမှုတိုက်ဖြတ်ရေးကိုဇောင်းပေးလှုပ်ရှားခဲ့ကြပါတယ်။ကိုလံဘီယာမဲပေးခဲ့တဲ့တမိုင်းတစ်ချောင်းမှာတော့လက်ဝဲသမားတွေကိုရာဇဝတ်မှုတိုက်ဖြတ်ရင်မှပျော့လွန်းတယ်လို့ယူဆကြတာရှောက်မဲဆန္ဒရှင်တွေကမဲမပေးခဲ့ကြပါဘူး။ဒါပေမဲ့အသက်62နှစ်ရှိပြီဖြစ်တဲ့ပီဖြိုကလူမှုစီးပွားမညီမမျှဖြစ်နေတာတွေကိုကြိုက်တွက်မယ်လို့ဂတိပေးပြောကြခဲ့ပါတယ်။စီးရဲမှုတိုက်ဖြတ်ရေးအစီအစဉ်တွေအတွက်ငွေသုံးပြီးကျေးလက်ဒေသတွေမှာရင်းနှီးမြှုပ်နှံမှုတိုးမြှင့်မယ်လို့လည်းဂတိပေးခဲ့တာပါ။အမေရိကန်ဥဆောင်တဲ့မွေးရစေဝါအပင်တွေမဆိုင်ပြိုးရေးမူဝါဒကကြရှုံးခဲ့တယ်လို့ဝေဖန်ခဲ့ပေမဲ့အမေရိကန်ရဲ့ရာသီဥတုပြောင်းလဲမှုကိုကင်တွေရမှာဒါမှမဟုတ်ကျေးလက်ဒေသအခြေခံအဆောက်အုံပိုင်းရင်းနှီးမြှုပ်နှံရမှာပူပေါင်းဆောင်ရွက်မယ်လို့ဆိုပါတယ်။ပီထရိုဟာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေနဲ့လည်းမဟာမိတ်ဖွဲ့ခဲ့ပြီးတစ်တော့ပြုံးတိမှုနှေးသွားမယ်လို့မူဝါဒတွေကိုချမှတ်မယ်လို့လည်းပြောခဲ့ပါတယ်။ရေနံတင်မိုးမှုကတိုင်းပြည်ပုဂံအားလုံးရဲ့90%ခန့်လုံးရှိပေမဲ့ရင်းနှံထုတ်လုပ်ဖို့လိုက်စင်အစ်စ်ချမပေးတော့ဘူးလို့လည်းပြောထားပါတယ်။ပြုပြင်ပြောင်းလဲရေးအများကြီးကိုလှုပ်ပြီးဘာမှအရင်အရာမထက်မှအာဏာရှိနေတယ်လို့ဘူဂိုဒက်စ်ရိုဆာရီယိုတက်ကတူကပေါမော့ခယန်ဘတ်ဆက်ကဝေဖန်ထားပါတယ်။